မြန်မာနိုင်ငံအပါအဝင်အီရန်၊ဆီးရီးယား၊ဂျူနီးရှားနဲ့ယေမန်စတဲ့ပဋိပက္ခနဲ့အခက်အခဲတွေကြုံတွေ့နေရတဲ့နိုင်ငံတွေရဲ့စီးပွားရေးရှေ့လာလာနဲ့ပတ်သက်လို့နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ IMF ဘုတ်အဖွဲ့ကကြာတာပြင်းနေတော့အလွတ်တဘောဆွေးနွေးခဲ့ကြပါတယ်။ February 22ရက်နေ့တော့ဆွေးနွေးပွဲနဲ့ပတ်သက်လို့ IMF ကအသေးစိတ်မပြောပေမဲ့ဒီနိုင်ငံတွေရဲ့ဘဏ္ဍာရေးဆိုင်ရာကိစ္စတွေသုံးသပ်ဖို့18လကျော်နှောင့်နှေးကြံ့ကြာနေတာကြောင့်အလွတ်တဘောဆွေးနွေးခဲ့တာဖြစ်တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။IMF အဖွဲ့ရဲ့ဒီ Article 4သတ်မှတ်ချက်အရနိုင်ငံတနိုင်ငံချင်းစီရဲ့စီးပွားရေးကြံ့ခိုင်မှုဘဏ္ဍာရေးနဲ့ငွေကြေးဆိုင်ရာအခြေအနေယင်းနှိမ့်ညွတ်မှုနဲ့သက်ဆိုင်ရာအချက်အလက်တွေကိုနှစ်စဉ်သုံးသပ်ရတာဖြစ်ပါတယ်။မြန်မာနိုင်ငံအခြေအနေဟာဆီးရီးယားနိုင်ငံလိုစီးပွားရေးဆုပ်ယုပ်မှုနဲ့နိုင်ငံရေးတည်ငြိမ်မှုကင်းမဲ့တဲ့အနေအထားမှာအခက်အခဲမျိုးစုံနဲ့လုံးမနေရပြီးတော့ပြန်လည်အားကောင်းလာအောင်လုပ်ဖို့အရေးတကြီးလိုအပ်နေတယ်လို့ IMF အရာရှိတွေစောင့်ကြည့်လေ့လာနေတဲ့အကြောင်းဟောင်ကောင်အခြေစက် BNN Online သတင်းမှဖော်ပြပါတယ်။စစ်တပ်ကအာဏာသိမ်းပြီးကလေးကမြန်မာနိုင်ငံတွင်းမှာနိုင်ငံသားယင်းနှိမ့်ညှို့နှံမှု၈နှစ်အတွင်းမှာအနှိမ်ဆုံးရောက်ခဲ့တယ်လို့စီးပွားရေးဆုပ်ယုပ်မှုတွေကြုံရမယ်ဆိုတာကို IMF က2022ခုနှစ်ထဲကကြိုတင်သတိပေးထားပါတယ်။မြန်မာနိုင်ငံရဲ့အခြေအနေမြေရာတဲ့အတွက်လဲမြန်မာနိုင်ငံနဲ့ပတ်သက်လို့အချက်အလက်ရှာဖွေတာမျိုးကိုအောက်ခြေအဆင့်မှသာလုပ်နိုင်တယ်လို့လဲ IMF အရာရှိတွေကပြောထားပါတယ်။ IMF အဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံတွင်းဆင်းရဲနွမ်းပါးမှုရှော့ချရေးနဲ့အလုပ်ကိုင်ခွင့်လန်းတွေဖန်တီးရေးအတွက်ကိုငွေကြေးထောက်ပံ့တဲ့လုပ်ငန်းတွေမှာအဓိကပံ့ပိုးဆောင်ရွက်နေတာပါ။ကမ္ဘာ့ဘဏ်ကတော့2024မတ်လအထိခန့်မှန်းချက်တွေအရမြန်မာနိုင်ငံစီးပွားရေးတိုးတက်မှုဟာ100ကိုင်နှုန်းချတော်လောက်သာရှိမယ်လို့သုံးသပ်ထားပြီးတော့လက်နက်ကိုင်ပဋိပက္ခတွေအပြင်ကြက်ငွေမတည်မငြိမ်ဖြစ်နေတာငွေကြေးဖောင်းပွားတာတွေနဲ့ကုန်စည်စီးဆင်းမှုအဟန့်အတားတွေရင်ဆိုင်နေရတာကိုထောက်ပြပါရစေ။